ညမာကိုအမှုဖွင့်တိုင်ကြားချက်နဲ့ပတ်သက်လို့ICJ တရားရုံးအနေနဲ့ပယ်ဖြတ်ပေးဖို့ဆိုတဲ့တောင်းဆိုချက်အပါအဝင်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့ဒီဇင်ဘာလ12ရက်နေ့ကနောက်ဆုံးရှောက်လဲချက်တွေကတော့ICJ တရားသူကြီးတွေလက်ခံစဉ်းစားဖို့အတွက်ထိရောက်လွှမ်းမိုးမှုနိုင်မှုမရှိခဲ့ဘူးလို့နိုင်ငံတကာဥပဒေပညာရှင် ไมเคิลบากากาตงตะไลบาเรไมเคิลบากาฮาซูเยไอซีเจနိုင်ငံတကာတရားရုံးမှာ2010ကနေ2016ခုနှစ်အထိလက်ထောက်ဥပဒေအရာရှိအဖြစ်နဲ့လေးနှစ်ကြာလောက်ခဲ့သူဖြစ်ပြီးတော့မြန်မာနိုင်ငံကိုတခြားတနိုင်ငံကနေလူမျိုးတုံးတက်ဖြတ်မှုဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးไอซีเจတရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့စာတမ်းကို2018ခုနှစ်တုန်းကရေးသားပြုစုခဲ့သူလည်းဖြစ်ပ ဖြစ်တဲ့ Mr. Barker နဲ့မယင်ချင်းနိုင်တို့ Skype ကနေတည်တံ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ကြရအောင်ပါရှင်
So can you tell us how do you see a
ICJ တရားရုံးကြားနာပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အပိတ်လျှောက်လဲချက်ကိုဘယ်လိုမြင်လဲရှင်
So we had three days of hearings this week, and as you said, today Myanmar had the last word.
ဒီနေ့မှာတွင်3ရက်ကြာကြားနာပွဲပြုလုပ်ခဲ့တဲ့နေရာမှာဒီကနေ့မြန်မာဘက်ကဒုတိယကြိမ်မျက်လည်ရှောင်လဲချက်လုပ်ပါတယ်။ဒီကောင်ကိုဖိအားမယ်ဆိုရင်ဒေါက်ဆတ်စုကြည်ရဲ့အပြည့်အစုံရှောင်လဲချက်အတူတူသဘောမျိုးပဲတင်ပြသွားတာပါ။အဲ့ဒီမှာအချက်နှစ်ချက်ကိုပဲသူကတင်ပြခဲ့ပါတယ်။ပထမတစ်ချက်က ICJ တရားရုံးကနေမြန်မာအမှုကိုပယ်ဖျက်ပေးဖို့ဖြစ်ပါတယ်။ဒီနေရာမှာကျွန်တော်တို့ချာပြောနိုင်တာကတော့သူပြောသလိုတရားရုံးကအမှုကိုပယ်ဖျက်ပေးဖို့ဆိုတာဖြစ်လာလိမ့်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့အခုကြားနာရတဲ့ကိစ္စကဓာပြစီမံဆောင်ရွက်ချက်တွေချမှတ်ပေးဖို့ဖြစ်ပါတယ်။ဒီချက်ကိုလည်းဂမ်ဘီယာဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ဂျမားကလူမျိုးတွေတပ်ဖြတ်မှုတားဆီးပြစ်ပေးရေးစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုစီရင်ဖို့နှစ်များစွာကြာမှာဖြစ်တဲ့အတွက်လောလောဆယ်အခြေအနေတွေအခုထပ်ပိုပြီးစိုးရမသွားအောင်ထိန်းချုပ်တဲ့အနေနဲ့အရေးပေါ်ကြေညာချက်အမိန့်မျိုးထုတ်ပြန်ပေးဖို့ဖြစ်ပါတယ်။ဒါကြောင့်တော့ဆန်းစုကြည်တောင်းဆိုသလိုမျိုးတရားရုံးကနေမြန်မာကိုကြားဖြတ်စီမံဆောင်ရွက်ချက်အတွက်အမိန့်ချမှတ်ပေးဖို့ရှောက်ထားချက်ကိုပယ်ဖျက်ပေးပါဆိုတဲ့အချက်ကမဖြစ်နိုင်ပါဘူး။နောက်တစ်ချက်ကတော့ဒီကနေ့ပြောသွားတဲ့အထက်မှာလေးနဲ့ထောက်ပြခဲ့တဲ့အချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာအရင်အတိတ်ကအခြေအနေတွေဘယ်လိုပဲဖြစ်ခဲ့ဖြစ်ခဲ့အခုတော့အခြေအနေတွေပြန်ပြီးကောင်းမွန်လာနေပြီလို့ဆိုရတယ်။ရန်လည်ညားစီအစည်းအဝေးအကောင့်ထဲပေါ်နေတာဒေါက်ဆန်းစုကြည်လုံးဝတုံ့နှုံမသွားတဲ့ဝန်ကြီးတွေနဲ့ပြန်ရေးအခြေအနေတွေဖန်ပြီးပေးနေတာစတဲ့အပြူတော်ဆောင်တဲ့အခြေအနေတွေကိုသူကပြောသွားပါတယ်အခြေအနေတွေကောင်းလာပြီဖြစ်တဲ့အတွက်ဆိုရင်ကအနေတွေအိမ်မှာမရှိတော့ဘူးအရေးပေါ်အခြေအနေမျိုးဆိုတာမရှိတော့တဲ့အတွက်ဂျားပြတ်စီမံဆောင်ရွက်ချက်ဆိုတာမျိုးမလိုအပ်ဘူးလို့ဒေါက်ဆန်းစုကြည်ကခုခံခြေပါခဲ့တာပါဒါပေမဲ့ဂျားပြတ်စီမံဆောင်ရွက်ချက်များအရေးပေါ်ထုတ်ပြန်ပေးဖို့အတွက်တိကျအနေနဲ့တစ်ဖက်ကရှောင်လဲတင်ပြထားချက်ကိုတကယ်တမ်းစဉ်းစားဆုံးဖြတ်ရမယ်တရားသူကြီးတွေပေါ့ဒေါက်ဆန်းစုကြည်ရဲ့ခုခံခြေပါချက်တွေလွှမ်းမိုးမှာမဟုတ်ပါဘူ
း So let's talk about prima facie
ဒီနေ့တင်တာက prima facie jurisdiction ဆိုတဲ့တရားရုံးကဥပဒေကြောင်းအရစီရင်ပိုင်ခွင့်ရှိမရှိဆုံးဖြတ်ပေးဖို့အချက်ကိုအဓိကအပြန်လဲရှောက်လဲကြတဲ့အခါမှာမြန်မာဘက်ကဥပဒေပညာရှင်တဦးဖြစ်တဲ့ Mr. Christopher ကအဓိကဖြေပတဲ့အချက်ကဂမ်ဘီယာဟာ OIC ရဲ့တသင့်ငယ်အဖြစ်တရားစွဲတာဖြစ်တယ်။ဒါကြောင့်လူမျိုးတုံးတပြက်မှုစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ OIC ကိုစားပြုပြီးတော့ဂမ်ဘီယာဘက်ကတရားစွဲတာကိုမြန်မာဘက်ကတရားပြိုင်အဖြစ်သတ်မှတ်တုံ့ပြန်ဖို့မလိုဘူး။စတာတွေဖြစ်ပါတယ်။ဒီပေါ်မှာဘယ်လိုမြင်ပါလဲရှင်
။ Well, I have to say, I was...
အမှားကြီးဒီနေရာမှာကျွန်တော်မဖြစ်မနေပြောချင်တာကမာဆူရဘက်ကဒီခုခံခြေပါချက်အတွက်အချိန်အများကြီးသုံးခဲ့တာကိုတကယ်ပဲအံ့ဩမိပါတယ်။ဒီချက်ကအတော်လေးကိုလွှဲချော်နေတာပါဒီကိစ္စကလေးနဲ့ထားပြီးကန့်ကွက်ရမယ်အချက်ဖို့ဘူးလို့ကျွန်တော်မြင်ပါတယ် OIC စလမ်မြေပူပေါင်းဆောင်ရည်အဖွဲ့ရဲ့သုံးချက်ချက်နဲ့အဖွဲ့ကိုကိုစားပြုပြီးဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုစာချုပ်ချိုးဖောက်မှုနဲ့တရားစွဲခဲ့တဲ့အချက်ကမှန်ပါတယ်ဒါနဲ့ပတ်သက်လို့သိရသလောက်ဆိုရင် OIC အစည်းအဝေးမှာဂမ်ဘီယာဘက်ကသူတို့နိုင်ငံအနေနဲ့ဒီကိစ္စကိုဆောင်ရွက်ဖို့စိတ်ဝင်စားကြောင်းပြောဆိုခဲ့တာဖြစ်ပါတယ်ဒီချက်ကိုဘာမှအငင်းဖွားစရာမရှိပါဘူး။ဒါပေမဲ့ OIC နဲ့ပတ်သက်တဲ့အချက်ကိုကင်ပြီးဂမ်ဘီယာက OIC ရဲ့အင်္ဂါအစိတ်ပိုင်းတစ်ခုဒါမှမဟုတ်အစင်ငံအဖြစ်တရားစွဲတာဖြစ်တယ်ဆိုတဲ့အချက်နဲ့ကုကံခြေပါတာကပေါ်ပြက်လွန်းတယ်လို့ကျွန်တော်မြင်ပါတယ်။ဂမ်ဘီယာနိုင်ငံအတွက်တခြားနိုင်ငံတွေနဲ့နိုင်ငံကဖွဲ့စည်းတဲ့စီကနေစိတ်သက်ပိုင်းဆိုင်ရာငွေကြေးဆိုင်ရာနဲ့ဥပဒေပိုင်းဆိုင်ရာအကူအညီတွေလက်ခံတာပြဿနာမဟုတ်ပါဘူး။ဒီချက်က ICJ တရားရုံးရဲ့စင်ရက်ဒါမှမဟုတ်တရားရုံးပြဋ္ဌာန်းချက်တွေနဲ့ဘာမှမပတ်သက်ပါဘူး။ဒါကြောင့်ဂမ်ဘီယာက OIC နဲ့ပတ်သက်နေတယ်ဆိုတဲ့အချက်ကပြဿနာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။မြန်မာဘက်ကဥပဒေပညာရှင်အနေနဲ့ဒီခြေပါချက်နဲ့ပတ်သက်လို့ဥပဒေလုံထုံးလုံနည်းနဲ့အညီထောက်ပြနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။အဓိကတော့ချက်ကဒီမှုရဲ့နောက်ကွယ် ွယ်ကအကြောင်းအရာတွေကဘာတွေလဲတရားစွဲနိုင်ငံတွေကအကြောင်းရင်းတွေကဘာတွေလဲဆိုတာကိုကြည့်ဖို့ ICJ တရားရုံးရဲ့အလုပ်မဟုတ်ပါဘူး ICJ တရားရုံးမှနိုင်ငံအချင်းချင်းရေချောင်းဆိုင်ရာတခြားနယ်နိမိတ်ဆိုင်ရာအငင်းဖောက်မှုတွေကိုခိုင်တွယ်ချားနာနေတဲ့အမှုတွေအများများရှိနေတာပါတချို့အမှုတွေမှာဆိုရင်နိုင်ငံခြားရေနံကုမ္ပဏီတွေကနောက်ခွဲကနေပါဝင်ပတ်သက်နေတဲ့ဆိုတဲ့ဆွဆဲချက်မျိုးတွေလည်းရှိပါတယ်။ဒါကြောင့်တရားစွဲတဲ့နိုင်ငံဘက်က ICJ တရားရုံးမှာဘာကြောင့်အမှုဖွင့်လျှောက်ထားသလဲဆိုတဲ့အကြောင်းရင်းကတရားရုံးရဲ့အလုပ်မဟုတ်ပါဘူး။တခြားအကြောင်းအရာတွေရှိပါတယ်။နမီးယားကနိုင်ငံတနိုင်ငံဖြစ်ရလားအလို့ရှင်းပါတယ်နိုင်ငံတစ်ခုပါ။နောက်ပို့ပြီးအရေးကြီးတာကဂမ်ဘီယာနဲ့မြန်မာကြားမှာအငင်းပေါက်မှုရှိပါတယ်။ဂမ်ဘီယာအနေနဲ့မြန်မာကို ICJ မှာအမှုဖွင့်တိုင်ကြားတာမျိုးမလုပ်ခဲ့နိုင်ငံသားညင်ပေါမှုရှိခဲ့တယ်ဆိုတဲ့အချက်တွေရှိခဲ့တာပါဒီချက်ကိုလည်းမြန်မာဘက်ကကြားနာပွဲမှာကြိုးစားပြီးတုံ့ပြန်ချိန်ပါခဲ့ပါတယ် ICJ တရားရုံးမတိုင်ခင်လူမျိုးတို့တပ်ဖြတ်မှုဒါစီအပြစ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်လို့ဂမ်ဘီယာနဲ့မြန်မာကြားအငင်းပေါမှုမရှိခဲ့ဘူးလို့ပြောပါတယ်ဒီခုခံချိန်ပါကြတာလည်းအောင်မြင်ထိရောက်မှုမရှိဘူးဆိုတာသိကြပါတယ
် Right so another main
ကြားနာပွဲမှာအဓိကအပြန်လန်ချိန်ပါရှောင်လဲခဲ့တဲ့တစ်ချက်ကကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစီရင်ခံစာတွေပဲဖြစ်ပါတယ်။ ICJ တရားရုံးကိုအမှုဖွင့်တိုင်ကြားခဲ့တဲ့ဂမ်ဘီယာကဒီအစီရင်ခံစာမှာပါတဲ့အချက်တွေကိုအဓိကထားခဲ့တာဖြစ်ပါတယ်။ဒါ့ပြင်မြန်မာဘက်ကဥပဒေအကျိုးဆောင်ပါမောက္ခဝီလျံရှက်ဘတ်စ်ကတော့ FFM အစီရင်ခံစာတွေနဲ့ပတ်သက်လို့ဘလောက်ယုံကြည်စိတ်ချရမှုရှိမလဲဆိုတာကိုမေးခွန်းထုတ်သွားပါတယ်။ဒီ FFM အစီရင်ခံစာတွေရဲ့အားသာချက်အားနည်းချက်တွေကဒီအမှုပေါ်မှာဘလို့တက်ရောက်မှုရှိနေမလဲဆိုတာကို Mr. Becker ဘလို့မြင်လဲရှင
့် Well there are lots of complicated issues relating to this and I'm glad you asked me about this because this is something that I study
ဒီကနေ့ပတ်သက်ရင်ရှုပ်ထွေးတဲ့ကိစ္စတွေအများကြီးရှိနေပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေမစ်ရှင် FFM ရဲ့အစီရင်ခံစာရင်းနဲ့ပတ်သက်လို့အခုကျွန်တော်ကိုယ်တိုင်လေ့လာနေနေလည်းဖြစ်ပါတယ်။ရာပြစီမံဆောင်ရွက်ချက်များဆိုတဲ့လျှောက်လဲချက်အမှုအတွက် ICJ တရားရုံးဘက်မှရွေးချယ်စရာများဆောက်စားမလိုပါဘူး။ ICJ တရားရုံးရှေ့မှောက်ရောက်နေဖြစ်တဲ့ဥပမာကုလသမဂ္ဂလူ့ခွင့်ကောင်စီကဖွဲ့ထားတဲ့ FFM မစ်ရှင်ရဲ့အစီရင်ခံစာရင်းနဲ့တခြားကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေအပေါ်မှာပဲအားထားမှာဖြစ်ပါတယ်။အခုတရားရုံးကကြားနာတဲ့ရာပြစီမံဆောင်ရွက်ချက်များကိစ္စအတွက်ပြင်ပြဖို့လိုတဲ့အထောက်အထားအချက်လက်တွေဟာလူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုချိုးဖောက်တယ်ဆိုရက်စွဲချက်နောက်ဆုံးအဆင့်နဲ့နိုင်ရှင်ရေလုံလောက်မှုရှိနေပါတယ်ဒါပေမဲ့ပါမောက္ခရှက်ဘတ်အဓိကတင်ပြတဲ့အချက်ကကျွန်တော်နားလည်ရသလောက်ဆိုရင် FFM မစ်ရှင်ကဥရိပိုင်းဆိုင်ရာအကဲဖြတ်ချက်တွေကိုသူ့ဘက်ကသဘောမတူဘူးဆိုတာပဲဖြစ်ပါတယ်မစ်ရှင်ကသုံးသက်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကိုရည်ရွယ်ကျူးလွန်ခဲ့တယ်ဆိုရက်ဥရိပိုင်းဆိုင်ရာအချက်နဲ့ပတ်သက်ရင်ဟုံးမုတ်ဆိုတာကိုဥပဒေနီးလမ်းတွေနဲ့အတိအကျသက်သေပြဖို့ကြိုးစားရမှာဖြစ်ပါတယ်ဒီချက်ကိုပါမောက္ခရှက်ကဒီကနေ့မှအဓိကခုခံချိန်ပါခဲ့တာဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့အဲ့ဒီမှာအဖြေရှိနေတာကအစင်ခန်းသားပါအချက်လက်တွေဟာဥရိနီလန်းနေနဲ့အတိအကျဖြစ်ရမယ်ဆိုတဲ့အချက်ကို ICJ တရားရုံးကထည့်သွင်းစဉ်းစားဖို့လုံးဝမလိုအပ်ဘူးဆိုတာပါ။ဒါကြောင့်ကျွန်တော်မြင်တာက FFM မစ်ရှင်အစင်ခန်းသားမှာဖော်ပြထားတဲ့ဥရိပိုင်းဆိုင်ရာတင်ပြချက်တွေကိုအာယုံမဆိုင်ဖို့ဖြစ်ပါတယ်။ထောက်ထားတဲ့အများကြီးစုဆောင်ခဲ့တဲ့ FFM အစင်ခန်းသားဟာအလုံးအသုံးဝင်နိုင်ပါတယ်။အဓိကအချက်က ICJတရားရုံးအနေနဲ့အစင်ခန်းစားပါအချက်တွေကိုသူ့ပါသူဥပဒေပိုင်းဆိုင်ရာမေးခွန်းထုတ်ပြီးကြည့်မှာဖြစ်ပါတယ်။ဒါကြောင့်ဒီမှုကိုဆက်ပြီးအစိုးရကောင်းခွဲခြားကြည့်မယ်ဆိုရင်အခက်အခဲတချို့ရှိနေတာကဂမ်ဘီယာဘက်ကအဓိကလက်စုပ်လက်ကမ်းပြုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ရဲ့အစင်ခန်းစားပေါ်မှာတရားရုံးဘက်ကဘယ်အချိန်ထိဒါမှမဟုတ်ဘလောက်တိုင်းတာထိအာကူပြုကျင်တယ်လဲဆိုတာဖြစ်ပါတယ်။မျက်မြင်သက်သေတွေကိုယ်တိုင်ကြုံတွေ့ခံစားရသူတွေနဲ့တွေ့ဆုံမိမြန်ထားချက်တွေပေါ်မှာမူတည်ထားတဲ့အချက်လက်အမြောင်များကိုကြည့်ရမယ်တရားရုံးအတွက်တကယ်တမ်းစိန်ခေါ်မှုအခက်အခဲတချို့ရှိနေပါတယ်။ဒါကြောင့် ICJ တရားရုံးအတွက်ဒါမှမဟုတ်နှစ်ဖက်လုံးအတွက်အကျိုးပြုနိုင်မှုကျွန်တော်အကြံပြုချင်တာက FFM စင်ခန်းသားတွေပေါ်မှာအဓိကခြေပြုထားတဲ့ဒီလိုအမှုမျိုးမှာဒီစင်ခန်းသားတွေကိုပြုစုတဲ့အထက်ပါဝင်နေတဲ့ပုဂ္ဂိုလ်တဦးချင်းတွေကိုတရားရုံးရှေ့မှောက်ခေါ်ယူပြီးတော့သူတို့အစင်ခန်းသားပြုစုတဲ့နီးနာကိုစစ်ဆေးတင်ပါတယ်။FFM မစ်ရှင်နေနဲ့မြန်မာနိုင်ငံနဲ့တွားပြီးစုံလမ်းခွင့်မရနိုင်တဲ့အတွက်မစ်ရှင်ဥက္ကရာပဲဖြစ်ဖြစ်အစင်ခန်းသားကိုဝိုင်းပြီးပြုစုခဲ့တဲ့ခြားသူတွေကိုပဲဖြစ်ဖြစ်တရားရုံးခေါ်ပြီးတရားသူကြီးတွေရောနှစ်ဖက်လုံးရဲ့ရှေ့နေတွေကပါမေးမြန်းခြင်းအဖြစ်ရှေ့ဆက်အမှုအတွက်အကျိုးဖြစ်ထွန်းစီမယ်လို့ကျွန်တော်မြင်ပါတယ်